Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမောင်ကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။အနည်းခတ်သိမ်းခင်းချင်းကြပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မျက်စက်ပေးပြစေခင်ဗျ။လက်စစ်နဲ့တခြားစွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ယူကရိန်းမြို့အများအပြားရဲ့ပြစ်မှတ်တွေကိုရုရှားတပ်တွေကအင်္ဂါနေ့မှာလေကြောင်းကတိုက်ခိုက်လိုက်ပါလေ။အီရန်ကရုရှားကိုဒရုန်းတွေထောက်ပံ့ကူညီတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖျောက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါလေ။ဂျပန်နိုင်ငံတိုကျိုမြို့ရာစုခုနှစ်ဖျားကြောင်နှစ်စဉ်ဆောင်းဦးပွဲတော်ကိုတနင်္လာနေ့ကစတင်ခဲ့ပြီးဒီနေ့ဖျားကြောင်ကိုဝန်ကြီးချုပ်နဲ့အစိုးရအကြီးတန်းအဖွဲ့ဝင်အီရှိရိုအီဆာဝါဦးဆောင်တဲ့ရှေးဟိုးဆွဲဦးတွေပြုတ်တော်အမ90တွားရောက်လဲပတ်တဲ့သတင်းတွေကိုမှန်ရင်ကျင်းနဲ့ကျွန်တော်တမောင်သားတို့ကကြေညာပေးမှာဖြစ်ပါတယ်မဆုမွန်ကြီ
းဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန်းရောက်သတင်းတွေနဲ့အတူအင်္ဂါညမှာသောရရှင်နေနားဆင်ရမယ့်ထိတ်တန်းရောက်သတင်းတွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကိုရဟတ်ရင်ငှားရန်ဝယ်ယူမှုနဲ့ဆွေးဆိုထားတဲ့အာဂရိမှု၅မှုနဲ့ဆွဲချက်တင်ဖို့ဒီကနေ့နေပြည်တော်တရားရုံးကဆုံးဖြတ်ပါတယ်။ချင်းပြည်နယ်ဟာခါမှာတော့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်ပြီးဟာခါကစူပေါင်းယုံတယုံမိလောင်ကျန်ခဲ့ပါတယ်။မဲဆောက်မြဝတီချစ်ကြီးရဲ့တရားအနီးမှာတော့မြဝတီမြို့မှာပိုင်ရှင်မဲ့ကားတစ်စင်းချိန်ကိုက်မိုင်းထောင်ထားတာတွေ့လို့အာဏာပိုင်တွေကရှင်းလင်းခဲ့ရပါတယ်။
ပါကြည့်လိုက်တော့ဆင်မဘုံလေးတဲ့သူစီပြီးအဲ့ဒါသူတို့ကဟိုနေဗမုတ်တုံဆိုင်ရသူတို့ရဲဘော်တွေနှမ်းခေါ်တာပေါ့နှမ်းခေါ်ပြီးတော့အကြည့်ခံတော့ဘုံလေးပါတယ်ပေါ့နော်အဲ့ဒါဆင်မသူလောလောဆယ်တွေ့တာတော့ဟိုနေဗော gas only o ရှိ
ဒေသခံတူပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့မတ်အင်ချင်းနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ရစတဲ့တခြားစွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ယူကရိန်းမြို့အများအပြားရဲ့ပြစ်မှတ်တွေကိုရုရှားတပ်တွေကအင်္ဂါနေ့မှာလေကြောင်းကတိုက်ခိုက်ခဲ့ကြပါတယ်။ကီးပြုတ်ကလက်စစ်ဆက်ရုံဟာ3ချိန်ထိမှခံခဲ့ရတယ်လို့တပ်ရရုပ်ဒုတိယအကြီးအကဲခရိုင်လိုတိုင်မိုရှန်ကိုကပြောပါတယ်။မြို့တော်ရဲ့မြောက်ပိုင်းမှာပောက်ကွဲမှုတွေဖြစ်နေပြီးအရေးပါတဲ့အခြေခံအဆောက်အုံတစ်ခုကိုလည်းထိမှန်ခဲ့တယ်လို့ကီးမြို့တော်ဝင် Vitaly Kitchenko ကဆိုပါတယ်။ဒီနေ့ probe မြို့မှာလည်းစွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတစ်ခုကိုလေကြောင်းကနှစ်ခါတိုက်ခိုက်ခဲ့တာကြောင့်အကြီးအကျယ်ပျက်စီးသွားခဲ့ရကြောင်းတပ်ရရုံကပြောပါတယ်။ဇိုက်ထိုးမမြို့ကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ရေရောမီးပါပြန့်နေတဲ့ကြောင်းမြို့တော်ဝင်ကဆိုပါတယ်။အောက်တိုဘာလ10ရက်နေ့ကယူကရိန်းရဲ့လက်စစ်တပ်အားပေးဆက်ရုံ30ရာခိုင်နှုန်းအဖြစ်ရှိခံရပြီးတနိုင်ငံလုံးအကြီးအကျယ်မဲမောင်သွားခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကလူမှုစာမျက်နှာ Twitter မှာအင်္ဂါနေ့ကရေးခဲ့ပါတယ်။ပူတင်အစိုးရနဲ့ညီလိုက်ဆွေးနွေးဖို့နေရာမရှိတော့ပါဘူးလို့သမ္မတကဆိုပါတယ်။အဒီလိုလေကြောင်းကတိုက်ခိုက်ရမှာဖောက်ခွဲရေး drone တွေအပြင် cruise ဒုံးကျည်နဲ့လည်းယူကရိန်းနိုင်ငံအနှံ့ကအဝေးပြတ်မှတ်တွေကိုပြီးခဲ့တဲ့အပတ်အတွင်းမှာတိုက်ခိုက်ခဲ့တယ်လို့ပြည်တိုင်းကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။စီရင်ပြတ်တွေဖြင့်အရက်ဘက်အခြေခံအဆောက်အုံတွေကိုရုရှားကပုံမတိုက်ခိုက်လာစရာရှိတယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအကြေဖြတ်ထားပါတယ်။ခုလိုရက်ဆက်ကြားချုပ်စွာတိုက်ခိုက်တဲ့စစ်ရာဇဝမှုတွေအတွက်ရုရှားကတာဝန်ခံအောင်အမေရိကန်ကဆောင်ရွက်မယ်လို့အင်ဂျီတော်ပြောရေးဆိုခွင့်ရှိသူကရီယွန်ပီယာကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာအကြီးအကျယ်စိတ်အနှောက်အယှက်ဖြစ်နေပြီးအခုလိုတိုက်ခိုက်တာတွေကိုချက်ချင်းရဖို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဂျူဂျာရစ်ကတောင်းဆိုလိုက်ပါတယ်။
အီရန်ကရုရှားကိုဒရုန်းတွေထောက်ပံ့ကူညီတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ရုရှားကိုအီရန်ကအဝေးထိန်ဒရုန်းယာဉ်တွေထောက်ပံ့ပေးနေတာဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2.31 ကိုချိုးဖောက်တာဖြစ်တယ်လို့ပြင်သစ်နဲ့ဗြိတိန်မဟာမိတ်တွေကသုံးသပ်ထားတာကိုလည်းအမေရိကန်ကသဘောတူကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ Vedan Patel ကသတင်းတောက်တွေကိုတင်းလာနေကပြောပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးအပြန်အလှန်အဖြစ်နိုင်ငံတကာတက်ခတ်မှုတွေကိုရှော့ပေါပေးထားတဲ့နိုင်ငံတကာသဘောတူညီချက်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကို2015ခုနှစ်ခေတ်ကအတည်ပြုခဲ့ကြတာပါရုရှားကိုလွှဲပြောင်းပေးပြီးရုရှားကယူကရိန်းစစ်မှာတုံးနေတဲ့အဝေးထိန်းဒရုန်းယာဉ်တွေဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက် 2.31 ပါတားမြစ်ထားတဲ့လက်နက်တွေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ရှင
်ဂျပန်နိုင်ငံတိုကျိုမြို့ရာစုခိနီဖျားချောင်းနှစ်စဉ်ဆောင်းဦးပွဲတော်ကို တနင်္လာနေ့ကစတင်ခဲ့ပြီးဒီကနေ့ဖျားချောင်းကိုဝန်ကြီးချုပ်ကီရှိဒါအစိုးရအကြီးထံအဖွဲ့ဝင်အီရှိရိုအီဆာဝါဦးဆောင်တဲ့ရှေးရိုးဆွဲဥပဒေပြုလွတ်တော်အမှတ်90လောက်တွားရောက်ခဲ့ကြပါတယ်ဒုတိယကမ္ဘာစစ်အတွင်းကစစ်အာဏာရှင်ဝါဒတင်ဂေတာအဖြစ်တရုတ်နဲ့ကိုရီးယားလူမျိုးတွေကရှုမြင်ကြတဲ့အဲ့ဒီဖျားချောင်းကိုဝန်ကြီးချုပ်ကီရှိဒါကလှူဒါန်းခဲ့ပြီးနောက်တစ်ရက်မှာပဲအခုလိုသူ့အစိုးရအဖွဲ့တွေလာရောက်လက်ပတ်တာပါဝင်းကြီးချုပ်ကီရှိဒါကတော့လူကိုယ်တိုင်မသွားရောက်ခဲ့ပါဘူးပြီးခဲ့တဲ့နှစ်ရာထူးတာဝန်ဆယူကလေးကဖျားချောင်းနှစ်စင်ပွဲတော်အတွက်လိုအပ်တဲ့အစင်တစားအစောင်းရောင်တွေကိုဝင်းကြီးချုပ်ကလှူဒါန်းခဲ့တာပါဒီဖျားချောင်းကစစ်တွင်းသိဆုံးခဲ့ရသူနှစ်တသမ5တန်းလောက်ကိုတတ်ဖြတ်ခဲ့တဲ့စစ်ရာဆွေသားတွေကိုဂုံပြူထားတဲ့ဖျားချောင်းနဲ့ဖြစ်ပါတယ်ဒါကြောင့်20ရာစုပထမနှစ်ဝက်တွင်ဂျပန်ကျူးကျော်မှုရဲ့တောက်ကောင်တွေဖြစ်ခဲ့တဲ့အထူးသဖြင့်တရုတ်နဲ့ကိုရီးယားလူမျိုးတွေကဒီဖျားချောင်းကိုစစ်ဝါဒီတင်ကြရဖြစ်မှတ်ယူထားကြပါတယ်အခုလိုဂျပန်နိုင်ငံဆူအဖွဲ့ဝန်ကြီးတွေနဲ့တခြားအရာရှိတွေဒီဖျားချောင်းကိုလာရောက်လက်ပတ်တာဟာနိုင်ငံရဲ့စစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေပေါ်နောင်တကင်းမဲ့တဲ့လက္ခဏာဖြစ်တယ်လို့ဝေဖန်သူတွေကတော့သုံးသပ်ကြပါတယ
်။မြောက်ကိုရီးယားပေါ်အေးအေးယူပိတ်ဆို့မှုတွေတိုးချဲ့ချမှတ်နေတဲ့တိုးချဲ့ချမှတ်တဲ့အနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်စမ်းသပ်မှုမှာပါဝင်ပတ်သက်နေတဲ့အဖွဲ့၅ဘွဲ့ရဲ့ပိုက်ဆိုင်မှုတွေကိုဂျပန်နိုင်ငံကထိန်းချုပ်လိုက်တယ်လို့ကြေညာလိုက်ပါတယ်။
今月4日に我が国の上空を通過させる形で弾道ミサイルを発射するなど。
オクトーバー4日にがジャパン内岸を撤去し、散弾ピッと落来て、ペテン同時ピッと無あばわに同時散弾ピッ滑打を絶対漏送にて、苗コリアへ絶対そうてる延さて漏やってはジャパン内岸へ論中へこそそよよ侵蝶を来にばれ。だはデータ類ね内岸が台湾へ人間へね論中へこ侵蝶て漏やってる。論は滅滅ないせやれてってる。ジャパンそうやあ配あ君輪長ヒロカズマスニョがပြောသွားတာပါ。あくろအရေးယူတန်ခတ်ဖို့ဆုံးဖြတ်ချက်ကိုအင်္ဂါနေ့မှာဂျပန်အစိုးရအဖွဲ့ကအတည်ပြုခဲ့တာဖြစ်တယ်လို့လည်းသူကပြောပါရယ်မြောက်ကိုရီးယားနဲ့ဂျပန်နိုင်ငံအကြားမှာရှိတဲ့ပြန်ပေးဆွဲမှုကိစ္စနျူကလ িয়ার လက်နက်နဲ့ဒုံးကျည်ကိစ္စတွေဖြေရှင်းဖို့ရည်ရွယ်ပြီးဒီကနေ့ဝန်ကြီးအဖွဲ့အစည်းအဝေးကနျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်မှုမှာပါဝင်တဲ့အဖွဲ့အစည်း၅ခုကိုအရေးယူတန်ခတ်ဖို့ထပ်မံပြီးထည့်သွင်းဖို့သဘောတူလိုက်တာဖြစ်တယ်လို့လည်းသူကပြောပါရယ်မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဂျပန်နိုင်ငံကိုဖျက်ကျော်ပြန်တန်းတဲ့ပဲ့တင်းဒုံးကျည်အပါဝင်ဒုံးကျည်တွေစံချိန်တင်ပြည့်လွတ်ခဲ့တာဖြစ်ပါရဲ့ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုမီတာ32 kHz 9303ညနဲ့9383ညလိုင်းထုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1595နေပြီးတော့ထုတ်လင်းပေးနေပါခင်ဗျာ
။အင်္ဂါနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ဒေါန်ဆတ်စုကြည်ရဲ့စီးပွားရေးအချမ်းပေးဩစတြေးလျနိုင်ငံသားရှွန်တာနယ်ကိုအင်းစိန်ထောင်တဲ့ရွှေပြောင်းလိုက်တာဟာလိုအပ်ချက်အရာဖြစ်ကြောင်းအကြီးဦးစီးညွှန်ကြားရေးမှူးချုပ်က VOE ကိုဒီကနေ့ပြောပါတယ်။
အဲဟုတ်ပါရဲ့ခင်ဗျာလိုအပ်ချက်ရှိသူကြောင်းပြလိုက်ပါလေအဒါတော့ကျွန်တော်တို့ဌာနလိုအပ်ချက်ပေါ့လေအပြီးခဲ့တဲ့3ရက်ကပါဗျာ
မမောက်ကရှွန်တာနယ်ပြီးခဲ့တဲ့3ရက်ကလေးကနေပြည်တော်အချင်းတော်ကနေအင်းစိန်အချင်းတော်တဲကိုပြောင်းရွှေ့ခဲ့တယ်လို့လည်းအတည်ပြုပြောဆိုပါတယ်လိုအပ်ချက်ရပြောင်းရွှေ့လိုက်တယ်လို့ပြောပေမဲ့ဘာကြောင့်ဆိုတဲ့တခြားအသေးစိတ်တစ်စုံတစ်ရာပြောဆိုခြင်းတော့မရှိပါဘူးရန်ကုန်မှာရှိတဲ့ဩစတြေးလျတန်ယုံဘက်ကလည်းဒီကိစ္စအပေါ်သဘောထားတစ်စုံတစ်ရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးမစ္စတာချွန်တာကိုနိုင်ငံတော်ရှိုးဝဲအဥပဒေချုပ်ဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုတွေအတွက်စက်တင်ဘာလ29ရက်နေ့မှာနေပြည်တော်အထူးတရားဝန်ကအမှုနှစ်ခုစလုံးအတွက်အလုံမပါထောင်ဒဏ်3နှစ်တပေါင်းတစည်းနဲ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဖန်နီဝေါကတော့ချွန်တာနယ်ပေါ်ထောင်ဒဏ်ပြစ်မှတ်တန်ချမှတ်တာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်။
မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဟာ12နှစ်ဇက်တိုက်ကြာဆင်းနေတဲ့အကြောင်း American အခြေစိုက် Freedom House အဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်ရုရှားနိုင်ငံအတွင်းအင်တာနက်သုံးစွဲသူတွေအပေါ်ဖိနှိပ်မှုတွေနဲ့မြန်မာ၊ဆူဒန်၊လစ်ဗျားနိုင်ငံတွေမှာဆိုးဝါးလာတဲ့အင်တာနက်ကန့်သတ်မှုအခြေအနေတွေကြောင့်လွတ်လပ်ခွင့်အခြေအနေကြာဆင်းလာတာလို့အစီရင်ခံစာကရေးပါရယ်ဂမ်ဘီယာနဲ့ဇင်ဘာဘွေအပါအဝင်နိုင်ငံပေါင်း26နိုင်ငံမှာတိုးတက်မှုရှိလာတာကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုဟာသက်ဆိုင်ရာနှစ်နိုင်ငံအတွက်တည်းမဟုတ်ပဲတကမ္ဘာလုံးရဲ့အင်တာနက်လွတ်လပ်ခွင့်အပေါ်မှာပါရိုက်ခတ်မှုရှိခဲ့တယ်လို့အစီရင်ခံစာပူးတွဲရေးသားသူတဦးဖြစ်တဲ့အယ်လီဖွန်ကပြောဆိုပါတယ် Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံနဲ့အင်တာနက်လွတ်လပ်ခွင့်ဟာဒ ီမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိထိုးကျသွားပြီးပြီးခဲ့တဲ့2နှစ်အတွင်း19မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website ပေါင်း1900ကျော်ကိုပိတ်ပင်ခဲ့တယ်လို့လူမှုကွန်ရက်အသုံးပြုခွင့်တွေကိုပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေကိုလုဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ရှင
်အနောက်ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသီးမှတ်ပြုခဲ့တဲ့ဩစတြေးလျအစိုးရရဲ့အဆုံးဖြတ်ချက်ကိုလက်ရှိအာဏာရဩစတြေးလျဗဟိုလက်ဝဲရေးအစိုးရကပြန်လည်ပြင်ဆင်လိုက်ပါတယ်ဒီလိုမျိုးတော့သတ်မှတ်မှုဟာအစ္စရေးနဲ့ပါလက်စတိုင်းပြည်သူတွေကြားငြိမ်းချမ်းရေးညှိနှိုင်းပွဲကတဆင့်ပဲဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးပင်နီဝေါင်းကအခုအင်္ဂါနေ့မှာကြေညာပြောဆိုခဲ့တာပါဩစတြေးလျအနေနဲ့အစ္စရေးရဲ့ခိုင်မာတဲ့မိတ်ဆွေဖြစ်အမြဲရှိနေမှာဖြစ်ပေမဲ့အစ္စရေးနဲ့အတူပါလက်စတိုင်းနိုင်ငံတည်ရှိစေဖို့နှစ်နိုင်ငံအဖြစ်ထုတ်မှုမှန်တယ်မြထိခိုက်စေမဲ့ချင်းကပ်မှုတွေကိုတော့ထောက်ခံမှာမဟုတ်ပါဘူးလို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဝေါင်းကကြေညာခဲ့ပါတယ်အစ္စရေးဝန်ကြီးချုပ်ယတ်လာပစ်ကတော့ဂျေရုဆလင်ဆိုတာအစ္စရေးနဲ့ဘယ်တော့မှခွဲခြားလို့မရတဲ့မြို့တော်ဖြစ်ပြီးဘယ်အရာကမှလည်းပြောင်းလဲနိုင်မှာမဟုတ်ဘူးလို့ထုတ်ပြန်ပါတယ်ဩစတြေးလျကိုယ်စားလှယ်ကိုလည်းအစ္စရေးနိုင်ငံသားရေးဌာနဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်အနောက်ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်ပြီးခဲ့တဲ့ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်လက်ထက်2018ခုနှစ်ဒီဇင်ဘာလအတွင်းမှာတရားဝင်အသိမှတ်ပြုခဲ့တာပါ
အင်ဒိုနီးရှားနိုင်ငံမှာဒီလအတွင်းဘောလုံးပွဲကြည့်ပရိသတ်တွေကြောင်းလန့်တကြားပြေးလွှာရာကလဲကျသူတွေအပေါ်အချင်းချင်းမိမိတာကြောင့်လူပေါင်း130ကျော်တိဆုံးခဲ့ရတဲ့ဘောလုံးကွင်းကိုအပြေးဖြိုချပြီးပြန်လည်တိဆောက်သွားမယ်လို့သမ္မတဂျိုကိုဝီဒိုဒိုကအင်္ဂါနေ့ကကတိပြုပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အကြီးအကဲဂျန်နီInfantino နဲ့တွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမရဂျိုကိုဗီဒိုတို့ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုခဲ့တာပါမလန်းမြို့မှာရှိတဲ့ကန်ဂျူရူဟန်အာကစာယုံကြီးကိုဖြိုချပြီးတော့ FIFA စံနှုန်းအတိုင်းပြန်လည်တိဆောက်သွားမယ်လို့အင်ဒိုနီးရှားသမရကပြောပါတယ်အောက်တိုဘာလ1ရက်နေ့ကမလန်းမြို့အာကစာကွင်းမှာပြုလုပ်တဲ့ဘောလုံးပွဲလာလူစုလူဝေးကိုထိ ंछ ုပ်ဖို့အင်ဒိုနီးရှားရဲတွေကမျက်ရည်ရုံဘုံတွေနဲ့ပစ်ခတ်ခဲ့တာကြောင့်လူအုပ်ကြီးလိုက်ပြေးလွှားရာကအချင်းချင်းနှိမ့်ပြီးလူတွေတိဆုံခဲ့ကြတာဖြစ်ပါတယ်ဘောလုံးပွဲနဲ့ပတ်သက်ရင်ဒီလိုထိ ंछ ုပ်မှုမျိုးကို FIFA ကတားမြစ်ထားတာပါအင်ဒိုနီးရှားနိုင်ငံမှာအာကစားစီမံခန့်ခွဲမှုဆိုင်ရာတိတာထင်ရှားတဲ့ပြောင်းလဲမှုတွေလုပ်ဖို့ Infantino နဲ့သဘောတူခဲ့ကြောင်းသမရဂျိုကိုဗီဒိုတိုကပြောပါတယ်ရှင်အော်တိုဘာလ18ရက်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့မတ်ရင်ချင်းနိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုအဂတိငားမှုထတ်တိုးပြီးတော့ဆွဲချက်တင်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကို NLD အစိုးရလက်ထက်မှာရဟယင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဆွဲဆိုထားတဲ့အဂတိမှုငားမှုနဲ့ဆွဲချက်တင်ဖို့ဒီကနေ့မှနေပြည်တော်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီဆွဲချက်နဲ့ပတ်သက်ပြီးတော့လာမယ့်ရုံးချိန်ဒီမှာတရက်လိုအပြင်တက်တွေတော်တော်များများကိုပြန်ခေါ်စစ်ဆေးမှုတွေလုပ်သွားဖို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကမျှော်လင့်ပါတယ်။အဂတိငားမှုနဲ့နောက်ထပ်ဆွဲချက်တင်လိုက်တဲ့အခြေအနေသတင်းပေးပို့ချက်ကိုဆက်ပြီးပြောပြပေးခြင်းပါတယ်။NND ဆိုရလက်ထက်မှာရဟယင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့အပေါ်အဂရီမှုငားမှုနဲ့နောက်ထပ်ဆွဲချက်တင်လိုက်တာပါဒီလိုဆွဲချက်တင်လိုက်တဲ့အတွက်တရားလိုဖြစ်တဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုဦးအောင်ခန့်ကိုအပါအဝင်စစ်ကောင်စီဘက်ကနေတင်သွင်းထားတဲ့တပ်သေးအားလုံးကိုပြန်လည်ခေါ်ယူစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတင်ပြထားတဲ့အကြောင်းတရားရေးသတင်းရက်ွက်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့အပြင် NLD ဆိုရလက်ထက်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့ကိုရဟယင်ငှားရမ်းထားတဲ့အချိန်မှာငှားရမ်းဇယိတ်နဲ့ကာမိအောင်မပြန်တန်းတဲ့အတွက်နိုင်ငံဘဏ္ဍာဒေါ်လာ3သန်းကျော်နှစ်နာဆုံးရှုံးရတယ်ဆိုပြီးအမှု3ခုနဲ့တရားဆွဲဆိုပါတယ်တဘာဝဘေးဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူတဲ့ခါမှာလဲသက်ဆိုင်ရာဝင်ကြီးဌာနကိုမတင်ပြခဲ့တဲ့အတွက်ဆိုပြီးတမှုနောက်ဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်ဇယိတ်ယူရိုငွေသန်း20နီးပါးမကုန်သင့်မဲ့သုံးဆွဲခဲ့မှုအတွက်ဆိုပြီးတမှုစုစုပေါင်း9မှုနဲ့တရားဆွဲဆိုထားတာပါအမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကသူ့မှာအပြစ်မရှိတဲ့အကြောင်းနဲ့သူ့လက်ထက်မှာငွေကြေးနဲ့နိုင်ငံဘဏ္ဍာအလွဲသုံးစားလုပ်ခဲ့တာတိုင်းပြည်ကိုနစ်နာအောင်လှုပ်ဆောင်ခဲ့တာမရှိတဲ့အကြောင်းထွက်ဆိုခဲ့တယ်လို့တရားရေးသတင်းရက်ွက်ကပြောပါတယ် ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းနောက်တွေလာရောက်ခွင့်မရှိသလိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းကလေးကဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့ပြီးတော့လက်ရှိမှာတော့အမှုပေါင်း15မှုနဲ့စုစုပေါင်း1026နှစ်ချခံထားရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတဦးကိုအမေရိကန်ဒေါ်လာ5သိန်းခွဲပေးခဲ့တယ်ဆိုပြီးစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေးရဲ့ပြောဆိုချက်ကိုအခြေခံပြီးစစ်ကောင်စီဘက်ကနေအဂတိလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55နဲ့အမှုတမှုစီအတွက်3နှစ်စီပြစ်ဒဏ်ချမှတ်ပြီးတပေါင်းတစည်းတဲ့3နှစ်ချခံမှုဆုံးဖြတ်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ပေါ်အမှု15မှုအတွက်ပြစ်ဒဏ်ချမှတ်ခံထားရပြီးဒီကနေ့ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုအမှု5မှုကိုဆက်လက်တရားညင်ဆိုင်ရမှာဖြစ်ပါတယ်။ဒီအမှုတွေအားလုံးကတော့ဒီနှစ်မကုန်ခင်မှာအပိသက်အမိန့်ချမှတ်နိုင်ပွဲရှိတယ်လို့တရားရုံးနဲ့နှီးဆက်သူတွေကခန့်မှန်းထားပါတယ်ရှင်။
FIO American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသကစီးရဲအခြေအနေသတင်းတွေကိုဇက်တိုက်တင်ပြပေးကြပါတယ်ချင်းပြည်နယ်ဟာခါမြို့မှာမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တစ်ခုဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်နောက်ဟာခါမြို့နယ်ကမြို့နယ်စုပေါင်းရုံတရုံလဲမိလောင်ကျွမ်းခဲ့ပါတယ်ဒီတိုက်ခိုက်မှုမှာဘယ်အဖွဲ့အစည်းဆိုတာတိတိကျကျမသိရသေးသလိုမီးရှို့ဖျက်ဆီးမှုတွေရှိနေတဲ့အပေါ်မှာဒေသခံပြည်သူတွေဟာစိုးရိမ်နေကြပါတယ်။ဟာခါမျိုးကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်ကတင်ပြပေးထားပါတယ်
။ဟာခါမျိုးချင်းဦးစီးရက်ကွက်မှာရှိတဲ့မြို့နယ်စုပေါင်းရုံးမှာဒီကနေ့အောက်တိုဘာ18ရက်မနေ့တနင်္ဂနွေလောက်ကစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိခဲ့ပြီးမြို့နယ်စုပေါင်းရုံးမီးလောင်ကျွမ်းခဲ့တယ်လို့ဟာခါမျိုးကတူကပြောပါတယ
်။ရုံးကတော့တော်တော်လေးကိုလောင်သွားတယ်ကောင်သူတော့ဒီမလို့လက်ချမကြည့်ဘူးအဲ့ဒါနည်းနည်းဟိုအမနဲ့ဒေးနိုင်လောက်ကျရင်အဲ့လိုမှတက်လာတဲ့ဥစ္စာကကြီးလောင်နေဆိုတဲ့ဥစ္စာတက်လာတော့ဘုံတော့ကြည့်ကြည့်လိုက်တော့ဟုတ်တယ်လောင်နေရှိတဲ့ချောင်းတော့ဒီကံလောင်နေ
မြို့နယ်စုပေါင်းရုံးမှာလာဝကစီပင်ပညာရေးအကောက်ခွန်စတဲ့ဌာနဆိုင်ရာရုံးတွေရုံးဆိုင်တဲ့နေရာဖြစ်ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့နေရာလို့လဲဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်အစအဦးမီးလောင်တဲ့အပေါ်ဒေသခံတွေမှာလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဟာခါဒေသခံတို့ကအခုလိုဆက်ပြောပါဗျ
။မီးလောင်နေပြီဆိုတော့ကျွန်တော်ဟာမြက်လည်းမီးလောင်တော့မလားပေါ့နော်အဲ့လိုသူ့သူ့ရင်းနေကြတယ်သူကြားတော့မရှိပုံမှန်တူတယ်တော့ကြောင်းလာနေကြပါတယ်ဟုတ်ကဲ့
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးချင်းကာကွယ်ရေးတပ်ဖွဲ့ခေါ် CDF လက်နက်ကိုင်အဖွဲ့ကသူတို့အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်ပွားတာလို့အတည်ပြုပြောဆိုခြင်းမရှိပါဘူး CDF အဖွဲ့အနေနဲ့မြို့ရင်းစစ်စင်ရေးတွေရှိတယ်လို့ပဲပြန်လည်ဖြေကြားခဲ့ပါတယ်။စစ်ကောင်စီပြန်ကြားရေးကတော့အကြမ်းဖက်လိုလားသူတွေကစုပေါင်းရုံးကိုလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနရုံးခန်းနဲ့မြို့နယ်စီပင်ရုံးခန်းတွေကိုမီးပလင်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ Viber ကတဆင့်သတင်းတောက်တွေကိုပြန်ဖြေထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ17ရက်ညပိုင်းမှာလည်းတီးတိမ်မြို့လာဝကရုံးနဲ့တမဝါယမဦးစီးဌာနရုံးကိုလက်နက်ကင်ဆောင်ထားတဲ့အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ PDF ဇိုလန်းအဖွဲ့ကတော့ပြည်သူတွေစိုးရိမ်ကြောင်ကြားမှုမရှိအောင်အညင်သာဆုံးလှုံ့ဆော်သွားမယ့်အကြောင်းနဲ့ကိုဒေသနဲ့ကိုက်ညီတဲ့အခြေအနေနဲ့လှုံ့ရှားနေခြင်းဖြစ်ပြီးဒီတိုက်ခိုက်မှုမှာသူတို့ပါဝင်မှုမရှိတဲ့အကြောင်းညှင်းဆိုထားပါတယ်ခင်ဗျာ။
ချင်းပြည်နယ်ဟာခါမြို့မှာတိုက်ပွဲဖြစ်ပြီးတော့ဒီမြို့နယ်စုပေါင်းရုံးမိလောင်ကျွမ်းခဲ့တဲ့အကြောင်းသတင်းကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းနယ်ပြည်နယ်တချို့မှာအင်တာနက်တွေပိတ်ပင်ကန့်သတ်ခံထားရဆဲသတင်းမတိုင်ခင်မှာတော့မြောက်ရီမြို့မှာပိုင်ရှင်မဲ့ကားတစ်စင်ချိန်ကိုင်မိုင်းနေထောင်ထားတာတွေ့တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ကရင်ပြည်နယ်မြောက်ရီမြို့မဲဆောက်မြောက်ရီချစ်ကြီးရဲတရာအနီးကစတိုးဆိုင်တဆိုင်ရဲ့ရှေ့မှာချိန်ကိုင်မိုင်းကိုထောင်ထားတဲ့ကားတစ်စင်ကိုဒီကနေ့နေ့လယ်ပိုင်းမှာအာနာပိုင်နေဘက်ကရှင်းလင်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အထွေထွေအုပ်ချုပ်ရေးမှူးရုံးနယ်လဲနီးတဲ့အဲ့ဒီနေရာမှာ DKBA ခေါင်းဆောင်ဘိုမုတ်တုံပိုင်နဲ့စတိုးဆိုင်ရဲ့ရှေ့မှာပြီးခဲ့တဲ့ရက်အနည်းငယ်ကလေးကအဲ့ဒီကားကရက်ထားတာလို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီမြို့မဲဆောက်မြောက်ရီချစ်ကြည်တံတားအနီးက DKBA ခေါင်းဆောင်ဘိုမုတ်တုံပိုင်ဆိုင်နဲ့လင်းစီတီစတိုးဆိုင်ရှေ့မှာကားတစ်စီးရက်ထားတာကြာနေတဲ့အတွက်လမ်းသွားလမ်းလာတွေကဖယ်ရှားခိုင်းခဲ့တဲ့အခါမှာဒီကားဟာပိုင်ရှင်မရှိတာကိုတွေ့ရတယ်လို့ဆိုပါရယ်ဒီနေ့မှာတော့အာနာပိုင်နေရှင်းလင်းချိန်မှာကားပေါ်မှာ gas oil တွေနဲ့အတူချိန်ကိုက်မိုင်းတွေတက်ဆင်ထားတာတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပြပါရယ
်၃ရက်လောက်ရှိပြီရက်ဒ
ီနေ့မှအဲ့ဒီဆိုင်ကကောင်မလေးရဲ့သတိထားမိပါတယ်သူ့သူများကားဖယ်ခိုင်းတာပေါ့မကားကြီးရဖယ်ခိုင်းတယ်ဆိုတော့အဲ့သူကလည်းသူ့ရဲ့အသည့်တွေဖယ်ခိုင်းတော့မရှိလိုက်တော့အဲ့မှာဘုံနေတဲ့သူရှိပြီအဲ့ဒါသူကဟိုနေဘမုတ်တုံဆိုင်ကသူတို့ရဲဘော်တွေနှမ်းခေါ်တာပေါ့နှမ်းခေါ်ပြီးတော့အဲ့ကြီးခိုင်းတော့ဘုံနေပါတယ်ပေါ့နော်အဲ့ဒီမှာလောလောဆယ်တွေ့တာတော့ဟိုနေဘော် gas only oc ငါချင်းတော့အဲ့ဒီမှာဟိုနေနေပဲဒီကြီးရဲရဲဘော်တွေပဲတွေ့ရအဲ့နာလူပဲအိမ်မှာမနေနဲ့ဆိုပြီးဒီပြင်အိမ်ကနေကိုယ့်အိမ်ကနေဒီပြင်ကိုရွှေ့ခိုင်းနေပေါ့နော်ခဏပေါ့ကြာပဝိုင်းနေစစ်မှာကြောက်ပေါ့
ကားရထားတဲ့နေရာဟာ DKB ခေါင်းဆောင်တူဦးရဲ့စတိုးဆိုင်ရှေ့မှာဖြစ်တယ်လို့အနီးနားမှာတော့အစိုးရဌာနဆိုင်ရာရုံးတွေဘန်းတွေစာတင်ကြောင်းတွေရှိတဲ့နေရာဖြစ်တယ်လို့လည်းပြောပြပါတယ
်ဘုံမုတ်တောင်လင်းဒီရှေ့မှာဘုံမုတ်တောင်ဆိုင်လင်းဒီကတော်တော်လင်းဒီအခြေတက်မှာသူကဟိုရဲစခန်းရဲ့မော်တော်ဘီကေရုံးပြီးရင်လမ်းပြီးရင်ဒီဝါဘန်ဒီကားပြန်ပြီးရင်ထွေထွေအုပ်ချုပ်ရေးရုံပြီးတော့မှကြာ
ဒီကားဟာလွန်ခဲ့တဲ့3ရက်လောက်ကမဲဆောက်မြောက်ရီချစ်ကြီးတရားအနီးမှာပောက်ကွဲမှုဖြစ်ပြီးကြတဲ့ကရပ်ထားတာဆိုပြီးဒေသခံတွေကပြောဆိုကြပြီးအဲ့ဒီညကပောက်ကွဲမှုနဲ့ဆက်ဆက်မလားဆိုတာကိုတန်လျာရှိနေကြပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးမြောက်ရီရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအောက်တိုဘာလ17ရက်နေ့ကမြောက်ရီမြို့တရားအနီးကဈေးဆိုင်တစ်ခုအတွင်းကိုဘုံနဲ့ပစ်ခဲ့တာကြောင့်လူတို့ဦးတည်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရခဲ့ပါတယ်အောက်တိုဘာလ15ရက်နေ့ညကလည်းထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြီးတကားအနီးမှာချိန်ကိုက်မိုင်းတွေပေါက်ကွဲပြီးကားတွေမိလောင်မှုဖြစ်ခဲ့ပါတယ်အေဘီလ23ရက်နေ့ကလည်းမဲဆောက်မြောက်ရီချစ်ကြီးတကားအနီးမှာကားမိုင်းပေါက်ကွဲတာကြောင့်ကားတွေမိလောင်ပျက်စီးခဲ့ရပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ရီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်မြောက်ရီမြို့ဟာစစ်ကောင်စီဘက်ကလုံးကြုံရေးတင်းကျပ်စွာတိုက်အင်အားတွေလည်းချထားသလိုတိုင်းရင်းသားလက်နက်ကိုင်၅ဖွဲ့ထက်မနည်းရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါရဲ့ရှင်
။မဲဆောက်မြဝတီချစ်ကြီးတရားနီက DKB ရေကောင်းဆောင်တူပိုင်နဲ့စတိုးဆိုင်ရှေ့မှာချိန်ကိုက်မိုင်းနေထောင်ထားတဲ့ကားတစ်စင်းကိုဒီကနေ့အာနာပိုင်နေရှင်းလင်းခဲ့တဲ့အကြောင်းသတင်းမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့တိုင်းနဲ့ပြည်နယ်ဒေသတချို့မှာအင်တာနက်တွေပိတ်ပင်ကန့်သတ်ခံနေရတဲ့အခြေအနေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝှမ်းကအင်တာနက်လွတ်လပ်ခွင့်ဟာ12နှစ်ဇက်တိုက်ကြာဆင်းနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေဆိုင် Freedom House အဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်ရှိအချိန်အထိလည်းအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကပြည်내နဲ့တိုင်းဒေသတို့မှာအင်တာနက်ပိတ်ပင်ကန့်သတ်ထားတာတွေကြောင့်ပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေမှာအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကတင်ပြပေးထားပါတယ်ရှင်။
အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကတိုင်းနဲ့ပြည်နယ်တချို့မှာအင်တာနက်လိုင်းတွေကိုလုံးဝပိတ်ပင်ထားတာရှိသလိုအင်တာနက်မြန်နှုန်းလျှော့ချတာတွေလည်းရှိနေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာဆိုရင်လည်းအာဏာသိမ်းပြီးကတည်းကအခုချိန်ထိအင်တာနက်လိုင်းတွေတုံးမြတာကြောင့်နေ့စဉ်လူမှုဘဝမှာအခက်ကြုံနေရတယ်လို့ပလောဝဒေသခံဆလိုင်းတင်အောင်ကပြောပါတယ
်။နည်းနည်းတော့ဖဲအဓိကတော့မျိုးစိပိတ်ချတယ်လို့ဖြစ်တယ်နော်။နိုင်ငံရေးနဲ့ဆက်ရှိတယ်နဲ့တော့မမီဘူး။မျိုးရေးအင်္ဂါရေးနဲ့မမီဘူးလည်းနော်တကယ်တော့တော့ဒီလိုကအနေနဲ့ခွင့်ရဘလူမွေးပါတဲ့စီကွေးရဲ့ဘလို့မှောင်းနေရောဘလို့ဆိုတော့နောက်ကျနေရပေါ့ဘလို့မျိုးဖွင့်ဖြူမျက်စိတွေလည်းမမြင်တလို့ရှိတတ်ပြီလေဘလို့ကအဲ့ဒီကတော့
ဒါအပြင်ရခိုင်မြောက်ပိုင်းမှာဆိုရင်လည်းပြီးခဲ့တဲ့2019ကစလို့တနှစ်ကျော်ကြာအင်တာနက်ပိတ်ပင်တာခံခဲ့ရတယ်လို့နောက်ပိုင်းပြန်ဖွင့်ပေးရဆိုပေမဲ့လည်းလက်ရှိအချိန်ထိအင်တာနက်သုံးလို့မရတဲ့နေရာတွေရှိနေသေးဖြစ်တယ်လို့အသုံးပြုလို့ရတဲ့နေရာတွေမှာလည်းအကန့်အသတ်တွေနဲ့ခက်ခဲနေသေးတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ
်။ပြောပြရမလဲမြန်မာနိုင်ငံလုံးကတုံ့ပြန်နေရတဲ့အနေအထားရှိပေါ့နော်ဒီအနာသိမ်းပြီးနောက်ပိုင်းသူကဟို4G ပြန်မရအောင်လုပ်လိုက်တာမျိုးပေါ့သူကြရမှာစဉ်းမျိုးလုံးဝ live ဖုန်းလို့မရတဲ့အနေအထားရှိတဲ့ MPD လုံးဝ live မကောင်းဘူးအဲ့လိုမျိုးဖြစ်ပါဘူးเนาะပြီးတော့ဒီတချို့ mobile data နဲ့ဆိုရင်ဒီ net ဖက်တင်မှာက computer တွေဝင်မရဝင်လို့သုံးမရအောင်သူပိတ်တင်ထားရတဲ့ဒီရေပေါ့ပြီးတော့ဒီကျွန်တော်တို့ဒီ wifi ဟုတ်ပဲမျိုး mobile data နဲ့ဖုန်းအဲ့လိုမျိုးဖုန်းသုံးမယ်ဆိုရင်ပေါ့ဗောနော် VPN software တွေအဲ့မျိုးအဲ့ရစီရယူဟိုက်ဖက်ကတခုဆိုတာကတော့သူကဘူရန်ကိုအဲ့မျိုးဘူရန်အစိုးရတွေပိုင်းဒီဖုန်းတွေတန်ယူတာတွေအဲ့မျိုးရှိတယ
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တိုက်ပွဲပြန်ဖြစ်ပွားနေတဲ့ဘူတီတောင်မောင်တော်နဲ့ရတိတောင်မြို့နယ်တွေမှာဆိုရင်အင်တာနက်အပါဝင်စက်တက်ရေးလိုင်းတွေကိုမကြာခဏပိတ်ပင်တာခံနေရတဲ့အကြောင်းဒေသခံတွေကပြောပါတယ်စကိုင်းတိုင်းအတွင်းကမြို့နယ်တချို့မှာဆိုရင်လည်းအခုချိန်ထိအင်တာနက်လိုင်းတွေတုံးမရဘူးလို့စကိုင်းတိုင်းဒေသကြီးဒီပဲရင်ဒေသခံတူကပြောပါတယ
်အခုတော်တော်ကြာပြီအင်တာနက်တုံးမရတာလိုင်းကမကောင်းဘူးလိုင်းကတခါတော့ဖုန်းလိုင်းတော့မကောင်းဘူးအင်တာနက်ကတော်တော်ကြာပြီဆက်ပြေတာအခုငါအနာတိတ်မိကြတယ်နဲ့ကြာလိုက်အဲ့ဒါဟိုကအင်တာနက်ကအနာတိတ်မိကြတယ်နဲ့ဆက်ပြေတာအခုပဲဆိုလို့ရှိရင်
နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆိုင်အဖွဲ့တစ်ခုဖြစ်တဲ့ Freedom House ရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း16မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website 1000ကျော်ပိတ်ပင်ခံခဲ့ရတယ်လို့လူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလှုပ်ဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာအင်တာနက်လွတ်လပ်ခွင့်နေ12နှစ်ဆက်တိုက်ကြာဆင်းနေတဲ့အကြောင်းသတင်းကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြည်ပကနေအော်ရာအမှားအစ်စ်တွေထပ်ပြီးတော့မရလို့ပြည်တွင်းအထည်ချုပ်လုပ်ငန်းတချို့ရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတင်ပြပေးကြပါမယ်ပြည်တွင်းကနေအထည်ချုပ်ထယ်တွေဝယ်ယူတဲ့အော်ရာအမှားတွေကဒီနှစ်ထဲမှာကျဆင်းသွားတယ်လို့မြန်မာပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပလိုနိုင်ငံတွေစီကအော်ရာအစ်စ်တွေဆက်ပြီးတော့မရတော့တဲ့အတွက်လုပ်ငန်းတချို့ရန်နာထားရတော့မယ့်အခြေအနေရောက်သွားမှာကိုလည်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာပါ။ဒီအခြေအနေမှာလုံသားလျှော့ချတာတွေဆက်ယုံယားကြီးရန်နာတာတွေဖြစ်လာနိုင်တယ်လို့တချို့လုပ်ငန်းရှင်တွေကလည်းခံမှန်းပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးထားပါတယ်ရှင်။
ဒါမဲ့တလအတွင်းပြည်ပကနေမှာယူတဲ့ချုပ်ထည်အော်ဒါအစ်စ်တွေထပ်ပြီးမရတော့ဘူးဆိုရင်အထည်ချုပ်လုပ်ငန်းတွေဆက်ပြီးလဲပတ်ဖို့ခက်ခဲသွားလိမ့်မယ်လို့လုပ်ငန်းရှင်တို့က VOA ကိုပြောပါရယ်ကိုဗစ်ကာလနောက်ပိုင်းမှာအရင်ရှိပြီးသားအော်ဒါလက်ကျန်တွေကိုဆက်ချုပ်နေရတာဖြစ်ပြီးအော်ဒါအစ်စ်တွေထပ်ရဖို့လုံပန်းနေရဆဲဖြစ်ပါရယ်အထူးသဖြင့်တရုတ်နိုင်ငံသားတွေပိုင်တဲ့အထည်ချုပ်လုပ်ငန်းအများအပြားလုပ်ငန်းရပ်ဆိုင်မှုတွေကြုံရနိုင်တယ်လို့အထည်ချုပ်လုပ်ငန်းရှင်တို့က VOA ကိုပြောပါရယ
်ရှင်လိုမရှိမှန်းလို့ China တို့တခြားနိုင်ငံတွေကဒီကားကတော့အထည်ချုပ်အကြီးကြီးတွေမှာပြတ်နေဆိုတဲ့အတန်ကြာနေတယ်ဒီဈာကုန်ပိုင်းတော့ဆိုလို့ရှိရင်တရုတ်နဲ့ဒုံယုံတော့ order ရဖို့ရှိတယ်ပြီးရင်တက်နာမယ်ဆိုလည်းအတန်လေးကြာနေတယ်ဒီကားကတော့အဲ့ order ပြတ်နေပြီတော့သူကဆိုတာလို့တင်ပေးချင်တယ်ခင်ဗျာညာကြီးကအဲ့လိုမျိုးဖြစ်နေတယ
်ပြပကအမှအော်ဒါတွေညော့နေလာတာနဲ့ပတ်သက်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကိုVOA ကမေးမြန်းခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ဖြေဆိုဖို့ညင်းခဲ့ပါတယ်။အထူးသဖြင့်အမေရိကန်နဲ့ဥရောပသမဂ္ဂလိုနိုင်ငံတွေမှာကိုဗစ်ကူးစက်မှုတွေရှိနေဆဲဖြစ်တယ်လို့ဝယ်လိုအားလဲကျဆင်းနေတဲ့အတွက်အခုလိုအော်ဒါတစ်တွေဆက်ပြီးမရတာလို့တချို့ကခံမှန်းပါတယ်။ပြည်တွင်းအထည်ချုပ်စက်ရုံအများစုကိုပိုင်ဆိုင်ထားတဲ့တရုတ်လုပ်ငန်းရှင်တွေကတော့စက်ရုံပြောင်းရွှေ့ဖို့စဉ်းစားနေကြကြောင်းလုံသမားရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ STUM ရဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
ကျမတို့လည်းအဲ့ဒါလုပ်ငန်းရှင်တွေကရှားတယ်။အော်ရာမရဘူးပေါ့နော်။အော်ရာလည်းရမယ်။တချို့လုပ်ငန်းရှင်တွေနိုင်ငံသားကလုပ်ငန်းရှင်တွေကဖဲနာတီးစက်ကိုလုပ်ငန်းရှင်တွေအဲ့လိုစက်ကြ။ကျွန်တော်ဂျပန်လုပ်ငန်းရှင်တွေကတော့အကြောင်းချက်။တရုတ်လုပ်ငန်းရှင်တွေကဒီမှာတော်တော်ရှားပါ
။လာမယ့်တစ်လနှစ်လအတွင်းမှာချုပ်ထည်မှာယူတာတွေထပ်မရဘူးဆိုရင်နောက်ထပ်နှစ်ဝက်လောက်အထိအမှားရဖို့ခက်ခဲသွားလိမ့်မယ်လို့အထည်ချုပ်လုပ်ငန်းရှင်တို့ကခံမှန်းပြောဆိုပါရယ်။လာမယ့်2023ခုနှစ်ဟာပြည်တွင်းကအထည်ချုပ်လုပ်ငန်းတွေအတွက်ခက်ခဲတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့တချို့ကခံမှန်းပါတယ်။ပြည်တွင်းမှာအထည်ချုပ်စက်ရုံပေါင်း400နီးပါးလဲပတ်နေပြီးမြန်မာနိုင်ငံသားတွေအတွက်အလုပ်ကိုင်များပြားဖန်တီးပေးထားပါတယ်။2013မှာအမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့မှုတွေဖြေလျှော့ပေးပြီးနောက်ပိုင်းမှာမြန်မာအထည်ချုပ်လုပ်ငန်းတောက်လျှောက်တိုးတက်ခဲ့ပါတယ်။2019-2020မှာအထည်ချုပ်တင်ပို့တာကနေအမေရိကန်ဒေါ်လာ4.8 ဘီလီယံရရှိခဲ့တယ်လို့စီမံဘဏ္ဍာဌာနဗဟိုစည်းအင်အဖွဲ့ရဲ့စည်းအင်းတွေမှာဖော်ပြထားပါတယ်
။ပြည်ပနိုင်ငံတွေကနေပြီးတော့ကုန်အမှားအော်ဒါတစ်တွေထပ်မရလို့ပြည်တွင်းအထည်ချုပ်လုပ်ငန်းတချို့လဲပတ်ဖို့ခက်ခဲနေတဲ့အကြောင်းသတင်းကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြင်ကွင်းကျယ်မှတ်စုနောက်ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့သတင်းတူလေးတွေနောက်ပြီးတော့ကဘာတလွားခီးသွားစောင်းမှာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေး။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် view american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင် view american တန်ကနေ2022ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ည10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15653ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဆုံးသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်စပ်ဒီမြန်မာဒုက္ခသည်1800လောက်မီဇိုရန်ဘက်ကိုရောက်နေတဲ့အကြောင်းကိုပြောပြမှာပါ။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုစက်တင်ဘာလနောက်ဆုံးပတ်တပတ်ထဲမှာတင်စစ်ဘေးဒုက္ခသည်ပေါင်းနောက်ထပ် 1800 ကျော်ရောက်ရှိနေပြီးတော့လက်ရှိမှာတော့ဒုက္ခသည်ဥယေက 9,000 နီးပါးအထိရှိလာပြီဖြစ်တဲ့အကြောင်း UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးရုံးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကမတည်ငြိမ်မှုတွေစီးရဲပဋိပက္ခတွေကြောင့်အလုံးရင်းနဲ့ဝင်လာတာမျိုးမဟုတ်ပေမဲ့လည်းတတုပ်ပြီးတတုပ်ရောက်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိလာတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုအောင်အောင်ကပြောပြပေးထားပါတယ်
။ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးယုံ UNHCR ရဲ့အောက်တိုဘာ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရမြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံကိုတင်းရှောင်လာသူဒုက္ခသည်48,000ကျော်နေပြီလို့ဖော်ပြပါရယ်စစ်ပြေးဒုက္ခသည်တွေတစ်ပတ်အတွင်း1800ကျော်ရောက်လာတယ်ဆိုတဲ့သတင်းနဲ့အိန္ဒိယနိုင်ငံရောက်ခုံနှုံးတုံသတင်းဌာနအယ်ဒီတာကိုရောဘက်ကအခုလိုပြောပါရယ
်မီဆိုရမာအဲ့လိုအလုံးအရင်းနဲ့တော့လို့ရောက်လာတာတော့မကြားမိဘူးပေါ့နော်ဒါပေမဲ့ဒီမီဆိုရမာကတော့နေ့စဉ်နေ့တိုင်းပါပဲဒီနေဆက်ကနေတဆင့်ကတော့မြန်မာဘက်ကဟိုလူတွေကတော့ဒီဝင်လာကြတာပါပဲမီဆိုရမ်ပြည်နယ်တောင်ပိုင်းပေါ့နော်ဆိုင်းဟနယ်စပ်ဖြစ်ရယ်ပြီးတော့လုံတိုင်းပေါ့လုံတိုင်းနယ်စပ်ဖြစ်ကနေဝင်လာတယ်ဝင်လာကြတဲ့အရာရှိတယ်ပြီးတော့ဒီဘက်တံဖိုင်းနယ်စပ်ဖြစ်ကနေဝင်လာကြတဲ့အရာရှိတယ်နေ့စဉ်နေ့တိုင်းကတော့ဝင်ထွက်သွားလာမှုတွေကတော့ရှိနေတယ်ပေါ့နော်အဆူကြတော့လည်းစစ်ပီးရှောင်းနေတဲ့တီးလာတဲ့ဟာမျိုးတွေရှိတယ်ပေါ့နော်
နေဆက်ဒေသတွေကနေမြန်မာနိုင်ငံသားတွေစီးပွားရေးလူမှုရေးအရာအပြန်အလှန်ဝင်ထွက်သွားလာတာတွေရှိနေကြောင်းလည်းပြောပါရယ်မီဇိုရန်ပြည်နယ်ဆိုင်ဟာခရိုင်ကျက်ပီးကျေးရွာဆစ်ဆောင်စခန်းတာဝန်ခံဦးဖေလီကာကတော့ဒေသရင်းအခြေအနေကိုအခုလိုပြောပါရယ
်ဆိုင်ဟာခရိုင်ထဲမှာတော့တခြားစွာမှာတော့ဟိုလက်နဲ့ကပဋိပက္ခဖြစ်နေလို့အဲ့ဒီစွာသွားတော့အဲ့မှာဝင်လာတဲ့လူတို့ကြားတယ်တမချေရတော့400 500ပေါင်းမရှိလို့သူတို့ပြောကြတာပဲခင်ဗျ
ကျပီးကျေးရွာဆစ်ဆောင်ဒုက္ခသည်စခန်းမှာလောလောဆယ်လူ900နီးပါးနေထိုင်ပါတယ်ချင်းလူခွင့်အဖွဲ့ CHRO ကဆလိုင်းတရေကတော့စက်တင်ဘာလအတွင်းမှာပလဲဝဒေသဘက်ကဆစ်ဆောင်တွေရောက်ရှိလာတာရှိကြောင်းအခုလိုပြောပါတယ
်အပလဲဝမြို့နယ်အဲ့ဒီအေးနဲ့စစ်တပ်ဖြစ်တဲ့အဲ့ဒီမရိဝရွာသားတွေအလုံးရောက်လာ900ကျော်လာတယ်အဖွဲ့ရောက်တာကျော်ချီပီတဆန်9000နီးပါးရှိနေပြီအချက်လက်မှာကျွန်တော်တို့ရထားတာရှိတယ်ဗောနော်ကျွန်တော်တို့မြို့ရံထိမှာတော့4000ကျော်9000နီးပါးပေါ့နော်ပြီးတော့ဟိုဒလီမှာရောက်တဲ့လူတွေနဲ့ဆိုရင်ကျွန်တော်တို့9000ကျော်ပြီဟုတ်အဲ့လိုကျွန်တော်တို့မှစဉ်းစားထားတာပေါ့နော
်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုဆစ်ဆောင်စခန်းတွေဟာပြီးခဲ့တဲ့နှစ်ကတော့ရိတ်ခါအခက်အခဲမရှိပေမဲ့အခုနှစ်အတွင်းမှာတော့ရိတ်ခါဆေးဝါးစတဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဆောင်းတဲ့အနှွေးတွေလိုအပ်နေကြောင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောပါတယ်ဒုက္ခသည်အများစုကမြန်မာနိုင်ငံနဲ့နေဆက်ချင်းထိနေတဲ့မီဇိုရန်ပြည်နယ်ထဲမှာနေထိုင်ကြတာပါမြန်မာနိုင်ငံအတွင်းမတည်ငြိမ်တဲ့အခြေအနေတွေနဲ့ပြည်ပခတွေကြောင့်ဒုက္ခသည်တွေနောက်ထပ်အိန္ဒိယနိုင်ငံထဲကိုဒီထက်ထက်ရောက်လာနိုင်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကခန့်မှန်းထားပါရခင်ဗျာ
အိန္ဒိယနိုင်ငံမီဇိုရန်ဘက်ကိုတောင်းနဲ့ချီတဲ့ရောက်ရှိနေတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့မြင်ကွင်းကြံမှတ်စုဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတိုတွေနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေနားဆင်ရဖို့ရှိပါတယ
်။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ရဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ရဲ့အင်္ဂါညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အီရန်မှာတော့ဆန္ဒပြပွဲတွေဟာဒုတိယလအတွင်းချင်းနှင်းဝင်ရောက်လာနေပါပြီ။ရဲတွေကဖမ်းဆီးထိုင်းသိမ်းထားတဲ့အချိန်မှာမဆာအမီနီတေဆုံးခဲ့ပြီးတဲ့နောက်မှာအခုလိုမျိုးနိုင်ငံတဝန်းဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပြီးတော့သူဟာအီရန်လူခွင့်ရေးလှုပ်ရှားမှုရဲ့သင်္ကေတလည်းဖြစ်လာခဲ့ပါတယ်။ဒီတော့အတွင်းမှာနိုင်ငံရေးအကျဉ်းသားတွေကိုထိန်းသိမ်းထားတယ်လို့သိထားတဲ့အီရန်အကျဉ်းထောင်မီးလောင်တဲ့ပုံတွေလည်းပြီးခဲ့တဲ့သတင်းပတ်ကုန်မှာပေါ်ထွက်လာပါတယ်။အမေရိကန်ပြည်ထောင်စုကတော့လူခွေလှူရှာတောင်းဆိုတဲ့ဆန္ဒပြတဲ့သူတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်ကြောင်းပြောပါတယ် RS Arabasati ပေးပို့ထားတဲ့သတင်းကိုတော့ဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာကိုအောင်အောင်ကတင်ပြပေးထားပါတယ
်အီရန်မြို့တော်ဒီအီရန်မှာရှိတဲ့ Even အချင်းထောင်မှာမီးလောင်ပြီးတော့မီးခိုးလုံးတွေတက်လာတဲ့ပုံကိုတွေ့နေရတာပါအသက်22နှစ်အရွယ်မာရှာအမနီအီရန်ဘာသာရေးရဲတွေရဲ့ထိန်းသိမ်းခံထားစဉ်အတွင်းတေဆုံးသွားတာကြောင့်နှစ်လကြာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာအချင်းထောင်မီးလောင်ခဲ့တာပါအီရန်အာဏာပိုင်တွေကတော့ Yes Camp မှာအမနီလဲကျသွားတဲ့ဗီဒီယိုကိုထုတ်ပြန်ပြီးအခုလိုလဲကျရာကနေနှလုံးပေါက်သွားတာဖြစ်တယ်လို့ဆိုပါတယ်မိသားစုကတော့အာဏာပိုင်တွေရဲ့ပြောကြားချက်ကိုလက်မခံဘဲအာမီနီမှာနှလုံးရောဂါရှိတယ်ဆိုတာမျိုးသိမှထားကြောင်းတုံ့ပြန်ပါတယ်အာမီနီတေဆုံးကြောင်းသတင်းတွေထွက်ပေါ်လာချိန်မှာဒီကိစ္စနဲ့ပတ်သက်လို့အီရန်အစိုးရကိုတကမ္ဘာလုံးမှာဆန္ဒပြနေကြပါတယ်ချီလီနိုင်ငံရောက်တချို့အီရန်နိုင်ငံသားတွေဆိုရင်လည်းသူတို့ရဲ့နိုင်ငံကူးလက်မှတ်ကိုမီးရှို့ဆန္ဒပြခဲ့ကြပါတယ
်အခြေခံအခွင့်အရေးရပိုင်ခွင့်အတွက်တောင်းဆိုကြတဲ့ကိုယ့်ရဲ့နိုင်ငံသားတွေပေါ်အီရန်အနေနဲ့အကြမ်းနိုင်ငံနာရီရက်ပြစ်ရပါမယ်။အီရန်နဲ့ပတ်သက်ပြီးသတိပေးနေတာလည်းကြားလာပါပြီ။မာရှာအာမေနီတိုက်ဆုံသွားပြီးတဲ့နောက်အီရန်မှာအခုလိုအုံကြွဆန္ဒပြတာတွေဟာတကယ်ကိုအမခံပါ။ဒီလိုဆန္ဒပြတာတွေတော်တော်နဲ့ရက်သွားလိမ့်မယ်လို့မထင်ပါဘူး
။အီရန်ဘာသာရေးကောင်းဆောင်အယာတိုလာအာလီခါမေနီကတော့အာမေနီတိုက်ဆုံမှုနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိကြောင်းအစောပိုင်းမှာပြောခဲ့ပေမဲ့အီရန်မှာအုံကြွမှုတွေပေါ်ပေါက်လာတာနဲ့ပတ်သက်ပြီးအမေရိကန်နဲ့အစ္စရေးကိုအပြစ်တင်ပါတယ်ကုလဆန္ဒပြမှုတွေကြောင့်နိုင်ငံရဲ့အခြေခံအုံမြင့်စံတန်မိုးတွေပျက်စီးသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါပေမဲ့လည်းအခုမျိုးဆက်ဟာတိုးပြီးကြံ့ကြံ့ခံတွန်းလှန်နိုင်ကြတယ်လို့လေ့လာသူတွေကထောက်ပြပါတယ
်။ It's really impressive that for them
သူတို့မှအကြောက်တရားဆိုတာလုံးဝမရှိတော့တာကိုတွေ့ရတာတကယ်ကိုအံ့ဩစရာပါ။ဘာကူမှလည်းဆုံးရှုံးစရာမရှိတော့တာကြောင့်အခုလိုမျိုးအုံကြွတွန်းလှန်ဖို့ဆရာထက်တန်နေကြပါတယ်။ဒါဟာ1989ခုနှစ်မှာရှားပြင်ကိုဖျောက်ချခဲ့တဲ့မျိုးဆက်နဲ့ဘလို့မှမတူတဲ့ချက်ပါ။
ဆန္ဒပြသူတွေ VOA ကိုပေးပို့တဲ့ဗီဒီယိုတွေထဲမှာတော့အီရန်ခေါင်းဆောင်တွေရဲ့ပုံတွေကိုမျိုးရှုနေတာတွေ့ရပါတယ်။ဒီအီရန်မျိုးတွင်တိုက်မိုးပေါ်ကနေအာနာရှင်ကြဆုံးပါစေဆိုတဲ့ကြွေးကြော်တမ်းတွေကိုလည်းကြားနေရပါတယ်။ Even ချင်းထောင်မှာအနောက်နိုင်ငံသားအဖြစ်ရောအီရန်နိုင်ငံသားအဖြစ်ရောနှစ်နိုင်ငံသားခံယူထားသူတွေကိုလည်းထိမ့်သိမ်းထားကြောင်းသိရပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့အဲ့ဒီသူတွေလွတ်မြောက်ရေးဆွစ်ဇာလန်နိုင်ငံနဲ့လက်တွဲဆောင်ရွက်နေကြောင်းပြောပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မြင်ကွင်းကျယ်မှတ်စုအစီအစဉ်မတိုင်ခင်မှာတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုစုစည်းတင်ပြပေးထားတာကိုတင်ဆက်ပေးကြပါမယ်။မြောက်ကိုရီးယားနိုင်ငံမှာဒုံးကျည်စမ်းသပ်ပစ်လွတ်တဲ့နေရာကိုဖန်လုံအိမ်စိုက်ခင်းအဖြစ်နဲ့အသွင်ပြောင်းလိုက်ပါတယ်ဗြိတိန်နိုင်ငံမှာတော့ဆက်ရုံမာလေးတရုတ်တရားရုံးတင်ပြီးတော့စစ်ဆေးခံရပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမရေးသန္တာကျော်ကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင
်မြေပြိုကျခဲ့တဲ့ဗင်နီဇွဲလားနိုင်ငံလာစထရိုဟားစ်မြို့လေးမှာပျောက်ဆုံးနေတဲ့သူတွေကိုနောက်3ရက်ကြာတဲ့အထိလိုက်ရှာနေကြဆဲဖြစ်ပါတယ်အဲ့ဒီချိန်ထိတေဆုံးသူ36ဦးအတည်ပြုနိုင်ခဲ့ပေမဲ့ပျောက်ဆုံးနေသူ56ဦးရှိတာမို့မျှော်လင့်ချက်ထားပြီးတော့လိုက်ရှာနေကြတာဖြစ်ပါတယ်။
ပျောက်ဆုံးနေသူတွေကိုတွေးလို့တွေးညာမိသားစုဝင်တွေအိမ်နေချင်းတွေနဲ့ရဲစစ်သားအပါအဝင်စုစုပေါင်းလူ3000လောက်ရှောက်ဖွေကျဆင်းရေးလုပ်နေခဲ့ပါတယ
်
ဒီတဘာဝကပေးစိုးကြီးကြောင့်ကျမရဲ့အဖေစနေနေ့တွေကပျောက်ဆုံးနေပါတယ်တခုခုတည်ရဖို့လုပ်နေပါတယ်အခုရေခဲတိုက်ကိုလိုက်သွားဖို့လုပ်နေပါတယ်အဖေကိုရှာတွေ့မလားလို့ပါအိမ်ရောက်နေတဲ့အလောင်းတွေမှာသူ့ကိုမှတ်မိနိုင်မလားရှာကြည့်ပါမယ်တခုခုကြားနိုးနဲ့စောင့်နေကြတာပါသူစီကဘာအဆက်တည်းမှမရပါဘူးလို့ပြောက်ဆုံးနေတဲ့ဖခင်ဖြစ်သူကိုလိုက်ရှာနေတဲ့ Youth Mary ကပြောပါရင
် Ia sa son fecha y hora que yo no sé nada de mi familia
နောက်ထပ်ဒေသခံတူဖြစ်တဲ့ Gabriel Castillo ကလည်းကျွန်တော်အမျိုးအရင်3ယောက်နောက်ပြီးတော့တဝင်းခွဲ2ယောက်ကြောက်နေပါသေးတယ်တဲ့5ယောက်လုံးစီးရင်ထဲမှာတော့မပါသေးပါဘူးလို့ဆိုပါရင်အော်တိုဝါလာ၈ရက်နေ့စနေနေ့က၈နာရီအတိုင်းတာအတွင်းမှာမိုးရေစင်လက်မှတလားစာရွာသွန်းခဲ့တာပါအေးမိုးကြီးမြေပြိုမှုကြောင့်တေဆုံးသူ100ထိရှိနိုင်တယ်လို့ဘေးတင်ဒေသတွေကိုလာရောက်သွားခဲ့တဲ့သမ္မတနီကိုလတ်စ်မက်ဒူရိုကပြောပါတယ်။မိုးရေကြောင့်မြေရေတွေချောင်းရေတွေရေရှမ်းမြေပြိုတာတွေကြောင့်အိမ်ပေါင်း400လုံးဝပျက်စီးပြီးတော့အိမ်လုံး958လုံးတစ်စိတ်တစ်ပိုင်းထိခိုက်ခဲ့ရပါတယ်။တည်ရနဲ့ကုတ်အင်ဂျင်အုတ်ထုတ်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကဟမ်ဂျွန်းနယ်ကဖန်လုံအင်စိုက်ခင်းကိုပြုံးပြုံးရွှင်ရွှင်နဲ့လှည့်လည်ကြည့်ရှုခဲ့တာပါ။အော်တိုဘားလ10ရက်နေ့ကကျင်းပသွားတဲ့ဖန်လောင်အင်စိုက်ပျိုးကင်းဖွင့်ပွဲအခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုရိုင်းတက်ရောက်ခဲ့တာတွေ့ရပါတယ်။ယွန်ဖွန်ဖန်လောင်အင်စိုက်ကင်းဖွင့်ပွဲအခမ်းအနားကိုလည်းအာနာယအလုပ်သမားပါတီတည်ထောင်မှုနှစ်ပတ်လည်ပြည့်အထိမ်းအမှတ်ပြုပြီးကျင်းပခဲ့တာပါ။မြောက်ကိုရီးယားနိုင်ငံမှာမနစ်ကအထိဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့တဲ့လေတဲ့အခြေဆိုင်စခန်းကိုဒီဖန်လောင်အင်စိုက်ပျိုးကင်းကြီးဖြစ်တဲ့အသွင်ပြောင်းလိုက်တာဖြစ်ပါတယ်။စိုက်ကင်းရဲ့အခြေကဟက်တာ280ရှိပြီးတော့ခင်မီစိုက်ပျိုးဖန်လုံအိမ်အလုံး850ပါဝင်ပါတယ်ဒီစိုက်ခင်းကနေပြီးတော့နိုင်ငံအတွက်ဟင်းရွက်သီးနှံအထွက်တိုးစီဖို့ရည်ရွယ်ပြီးတော့တည်ဆောက်တာဖြစ်တယ်လို့ဆိုပါတယ်စိုက်ခင်းကထွက်တဲ့ဟင်းသီးဟင်းရွက်အသီးနှံတွေကိုတော့အိမ်နောက်စုတွေကျောင်းတွေရင်းချင်းမှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေစုစုပေါင်း1000ကိုဖြည့်ဆည်းပေးဖို့ဖြစ်ပါတယ်ဒီစိုက်ပျိုးခင်းအတွက်ခင်မီအလိုလျောက်စနစ်တွေတုံးထားပြီးတော့မြောက်ကိုရီးယားမှာကျေးလက်ဒေတာဖွံ့ဖြိုးမှုရဲ့ပြရောက်ဖြစ်နေဒီစီမံကိန်းကိုထိတ်ဆုံးဦးစားပေးနေရမှာသတ်မှတ်ထားပါတယ်နိုဘယ်ငြိမ်းချမ်းရေးဆုဆုခုခဲ့လို့အရသာလွတ်မြောက်မှုစင်တာ CCL ကဂုဏ်ယူနေပါတယ်။ဒီနိုဘယ်ငြိမ်းချမ်းရေးဆုရရှိသွားတဲ့ Ukraine လူခွင့်ရေးအဖွဲ့ကသူတို့အခုလိုဆုရရှိလို့ဂုဏ်ယူပါကြောင်းလူမှုကွန်ရက်စာမျက်နှာမှာအော်တိုဘာလ9ရက်နေ့ကရေးသားခဲ့တာပါ။ Ukraine နိုင်ငံတွေကလူခွင့်ရေးလှုပ်ဆောင်မှုတွေအတွက်အတိအမှတ်ပြုပေးတာဖြစ်တယ်လို့ CCL ရဲ့ Twitter စာမျက်နှာမှာရေးခဲ့ပါတယ်။ရုရှားကောင်းလာပူတင်ကိုရက်တက်အောင်မလုပ်နိုင်ရင်သူဒီထက်ပိုဆိုးဖို့ပဲရှိလို့သူတို့လုပ်နေတာတွေကိုလုပ်နေရပါတယ်လို့ပြောပါတယ်။ဒီဆုကို Belarus နိုင်ငံကလူခွင့်ရေးလှုပ်ရှားသူ Els Bialyevski နဲ့ရုရှားလူခွင့်ရေးအဖွဲ့ Memorial တို့လည်းရရှိပါတယ်။ဒီလိုမျိုးတိုက်ခိုက်ခံနေရတဲ့နိုင်ငံ Ukraine နဲ့တစ်ပတ်ခါတိုက်ခိုက်မှုလုပ်တဲ့ Russia, Belarus တို့ကသူတွေကိုစုပေးခဲ့တာနဲ့ပတ်သက်လို့ Ukraine သမ္မတအကြံပေးမခိုင်လို့ Border ရဲကတော့ Nobel Committee ငြိမ်းချမ်းရေးဆုရွေးချယ်ပုံကတစ်မျိုးပါပဲ။တိုက်ခိုက်သူ2ဦးနဲ့တိုက်ခိုက်ခံရသူကိုအတူတူရွေးတယ်လို့ပြောပါတယ်။ဒါမဲ့လည်းတမိုင်းကိုပြန်လည်ပြောရမယ်ဆိုရင်ဒီနှစ်ရွေးချယ်မှုကစစ်အေးခက်ခါနဲ့တူပြီးတော့အဲ့ဒီတော့ကလည်းဆိုဗီယက်ပြည်အောင်စုကနေပြီးတော့အစိုးရကိုစန့်ကျင်သူတွေကိုပါရွေးချယ်ပြီးတော့စုပေးခဲ့ပါတယ်။ဗြိတိန်အထက်လွှတ်တော်ကြားနာဝဲတစ်ခုမှာဆက်ရုပ်လူသားတယောက်တရားရုံးထုတ်ခံခဲ့ရပါတယ်။ငြိမ်းချမ်းရေးနည်းပညာ AI ဆက်ရုပ်တွေနဲ့အနုပညာရက်တွေကြားပတ်သက်ဆက်နွယ်မှုတွေအကြောင်းကိုဆက်ရုပ်မာလေးကိုလွှတ်တော်မှာစစ်မေးခဲ့တာပါ
။ I do not have subjective experiences despite being able to talk about them.
ကျမဘယ်မှာရှိနေတယ်ဆိုတာကိုကွန်ပျူတာအစီအစဉ်တွေနဲ့အချက်လက်တွေရပြန်ပြောပြနိုင်ပေမဲ့ကျမရဲ့ကိုယ်ပိုင်အတွေ့အကြုံရဲလို့တော့မရှိပါဘူး။အသက်မရှိပေမဲ့လည်းအမှုပညာတော့ဖန်တီးနိုင်ပါလေလို့စက်ရုံမှလည်းအေဒါကပြောပါရယ်။လူနဲ့အနည်းဆက်ဆုံးပုံတူဉာဏ်ရည်တုနည်းပညာ3 AI စက်ရုံမှလည်းအေဒါကိုအေဒန်မဲလာကဖန်တီးထားတာပါ။စက်ရုံလူသားကိုတာမန်လူသားတယောက်လိုဒန်းတူဖြစ်မတတ်မှတ်နိုင်တာကြောင့်စက်ရုံမှလည်းကိုတက်တည်ကံဖြစ်နေရုံထုတ်တာမဟုတ်ဘဲနဲ့သက်တည်ပစ္စည်းဖြစ်နေဖြည့်ဆွက်မင်းမျက်နာဖြစ်ကြောင်းဆဲယုံမာလီပြောသည်မစကားတွေကသူ့ရဲ့ကိုယ်ပိုင်မဟုတ်ဖက်နဲ့ဖန်နီးရဲ့သူအေဒန်မဲလာရဲ့တာဝန်ဖြစ်တယ်လို့သတ်မှတ်ကြောင်းလွှတ်တော်မတ်တီနာစတိုဝဲကပြောပါတယ်ဆဲယုံမာလီအေဒန်ဟာဗြိတိန်အထက်လွှတ်တော်ဂျာနာဝဲကိုတက်ရောက်တဲ့ပထမအဦးဆုံးဆဲယုံလူသားဖြစ်ပါ යි 2018ခုနှစ်တုန်းကတော့ဗြိတိန်အောက်လွှတ်တော်မှာဆဲယုံပပကသက်တည်ကံပစ္စည်းဖြစ်နေတက်ရောက်ခဲ့ပါတယ် လေယာဉ်လား drone ယာဉ်တစ်ခုပါလားကားနဲ့တူတဲ့ drone ယာဉ်တစ်ခုဆိုတော့သိကြပါရဲ့ရှင်အထူးစပြောရမယ်ဆိုရင်တော့လျှက်စစ်ဆွဲရင်လည်းပြန်တန်းပြီးတော့ဒါနဲ့ taxi ဆွဲဖို့ရည်ရွယ်ထားတာဖြစ်ပါတယ်ဒီယာဉ်လေးကရိုးရိုး drone ယာဉ်ထက်လည်းအရွယ်ပိုကြီးတာပဲကွာပါတယ်မောင်းသူမဲ့ဒီယာဉ်ပြန်မှာလူလိုက်ပါစီးနေလို့ရပါတယ် Xpand X2 drone ယာဉ်ကိုကွမ်ကျုံအခြေဆိုင် Xpand တရုတ်ကုမ္ပဏီကထုတ်လုပ်လိုက်တာဖြစ်ပြီးတော့ RS software များပြည်အောင်စုမှာစမ်းသပ်ပြန်တန်းချိခဲ့ပါတယ်ဒီယာဉ်ပြန်က၄ချိန်900ကီလိုဂရမ်ရှိပြီးတော့55မိနစ်မှာမိုင်90အမြန်နှုန်းကတော့တနာရီကို80မိုင်နှုန်းအထိရအောင်လို့မြန်မြန်ပြန်တန်းနိုင်ပါတယ်ဒီတစ်ခါလူမပါဘဲနဲ့စမ်းသပ်ပြန်တန်းတာဖြစ်ပေမဲ့2021ခုနှစ်ဇူလိုင်ကစမ်းသပ်မှုလုပ်ခဲ့တာမှာတော့လူပါတယ်လို့ဆိုပါတယ်ဒီရင်ကိုတက္ဆီဆွဲစားဖို့သူတို့ကရည်ရထားပြီးတော့အခုစမ်းသပ်မှုလုပ်ခဲ့တဲ့ဒူဘိုင်းမှာတော့ကားပြန်မော်တော်ယာဉ်ပြန်ဆိုင်ရာစီးမြင်တွေချနိုင်မှုအစိုးရကလုပ်နေပါတယ်ဟောင်ကောင်လေလံပွဲမှာအော်တိုဘာလ9ရက်နေ့ကဒေါ်လာတန်60နီးပါးရသွားတယ်17.15ဂရက်ပန်းရောင်စိန်တုံးကြီးဖြစ်ပါတယ်ဟဲ့တတိလေးတကောင်ရဲ့ဥတလုံးအရွယ်ရှိတဲ့ပန်းရောင်လက်လက်ဖြားစိန်တုံးကို Fancy Vivid Star လို့နာမည်ပေးထားပြီးတော့တန်ဇန်နီးယားနိုင်ငံ Wadowi မြို့ Williamson စိန်တွင်းကထွက်တာပါအစားကဒီစိန်တုံးကိုလေလံပွဲမှာဒေါ်လာ21တန်းလောက်ရမယ်လို့ခန့်မှန်းထားခဲ့ကြပါတယ်ပန်းရောင်စိန်တုံးရဖို့အမတန်မှရှားတယ်လို့လေလံပွဲကိုစီစဉ်တင်ဆက်တဲ့ Sotheby's လေလံတိုက်ရဲ့လက်ဝှယ်ရေနာဌာနအကြီးအကဲ Christian Sporthoff ကလည်းပြောပါတယ်ပြောဒီစိန်ကပန်းရောင်ဖြစ်တဲ့အပြင်အရွယ်စားက10ကရက်ကျော်ကြီးတာရောအနာအဆာကင်းတာရောကြောင့်လဲဈေးပိုရတာဖြစ်ပါ යි ဒီစိန်ထွက်တဲ့ Williamson စိန်တွင်းကကမ္ဘာတက်တဲ့အရင်ဆုံးမိုင်းတွင်းဖြစ်ပြီးတော့တည်ရစိန်ပန်းရောင်တွေထွက်တာနဲ့နာမည်ကျော်တာပါဒီမိုင်းကပဲအကြီးဆုံး 59.639 ကရက်အနာမဲ့ပန်းရောင်စိန်တုံးကြီးထွက်ခဲ့ပြီးတော့2018ခုနှစ်မှာလေလံတင်ခဲ့ပါ යි အခုတစ်ခါအော်တိုဘာလ9ရက်နေ့ဟောင်ကောင်မှာကျင်းပသွားတဲ့လေလံပွဲမှာတော့ဒီစိန်နှုံးကိုဘယ်သူဝယ်တယ်ဆိုတာမသိရပဲဒီပွဲမှာအာရှဘက်ကဝယ်လက်များတယ်လို့တော့ဆိုပါတယ
်ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုစုစည်းပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြင်ကွင်းကျယ်အမှတ်စုအစီအစဉ်ကိုတင်ပြပေးကြပါတယ်ဒီသတင်းမှာပါတော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲက8000နာထီကတ်သွားတယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်စစ်တပ်ကနေအာနာသိမ့်လိုက်ပြီးတဲ့နောက်အခု2022ခုနှစ်အခုအောက်တိုဘာလလယ်အထိဆိုရင်နိုင်ငံတဝန်းမှာတော့တိုက်ပွဲပေါင်း8900ကျော်ဖြစ်ပွားခဲ့ပါတယ်။အသေးစိတ်အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကဒီသတင်းပတ်ရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ပေးထားတာရှုစားနာဆင်ပါရှင
်ဆက်အာနာသိမ့်မှုအလွန်ဒီနေ့အောက်တိုဘာ12ရက်အထိနိုင်ငံတဝန်းတိုက်ပွဲပေါင်း8900ကျော်ဖြစ်ခဲ့ပါတယ်ဒီတိုက်ပွဲတွေရဲ့59ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EAOS တွေအကြားဖြစ်ခဲ့တာပါစစ်ကောင်စီနဲ့ PDF တွေအကြားမှာလည်းတိုက်ပွဲအကြိမ်ရင်2100ကျော်လောက်ဖြစ်ခဲ့ပါတယ်ဒါ့အပြင် EAO PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲပေါင်းက900ကျော်ဖြစ်ခဲ့ပါတယ်တိုက်ပွဲပေါင်း8900ကျော်ထဲမှာအများဆုံးကပြည်ရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့ဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့56ရာခိုင်နှုန်းကျော်ဟာပြည်ရင်ပြည်နယ်မှာဖြစ်ခဲ့တာပါ။အရေးအတွက်အားဖြင့်4300ကျော်ဖြစ်ခဲ့ပြီးအများဆုံးဖြစ်ပါတယ်။တိုက်ပွဲအရေးအတွက်ဒုတိယအများဆုံးဒေသကတော့စကိုင်းတိုင်းဖြစ်ပါတယ်။စကိုင်းတိုင်းမှာတိုက်ပွဲပေါင်း830ကျော်ဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့မြို့နယ်ပေါင်း186ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါဟာတနိုင်ငံလုံးကမြို့နယ်အရေးအတွက်စုစုပေါင်းရဲ့ထက်ဝက်ကျော်မှာတိုက်ပွဲတွေဖြစ်နေတယ်လို့ဆိုနိုင်ပါတယ်။ပြည်ပြည်နယ်ဖော်ပုံမြို့နယ်မှာတော့တိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ပွားခဲ့ပါတယ်။အရေးအတွက်အားဖြင့်3900ကျော်ထက်မနည်းဖြစ်ပွားခဲ့တာပါ။ 2020ပြည်နှစ်နိုဝင်ဘာလဆန်းကတည်းကနှစ်ဖက်ပြစ်ခတ်မှုတွေရနာခဲ့တဲ့ရခိုင်ပြည်နယ်မှာကြော့ပြန်တိုက်ပွဲတွေပြန်ဖြစ်နေပါတယ်။အပြစ်ရပြီးတစ်နှစ်နီးပါးအကြာမှာတော့စစ်ကောင်စီနဲ့အေအေတို့အကြားတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ဒီနှစ်အထဲမှာပဲရခိုင်ပြည်နယ်ကမြို့နယ်တချို့မှာတိုက်ပွဲပေါင်းအကြိမ်40ထက်မနည်းဖြစ်ခဲ့တာပါ။ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီဘက်ကဒေသောင်းတိုက်ခိုက်မှု14ကြိမ်ထက်မနည်းပြုလုပ်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံ1000ကျော်ဟာဘေးလွတ်ရာနေရာတွေကိုသိမ်းရှောင်နေကြရပါတယ
်အာနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်မှဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း 8,000 နီးပါးကပ်နေပြီဖြစ်တဲ့အကြောင်း ISP မြန်မာကနေပြီးတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ဖြစ်တဲ့စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဗြိတိန်နိုင်ငံကငရုတ်သီးမျိုးစုံစိုက်ထားတဲ့စိုက်ပျိုးခြံတစ်ခုမှာတော့ကဘာအဆက်ဆုံးလို့ဆိုတဲ့ငရုတ်သီးမျိုးတွေကိုလေ့လာနိုင်တယ်လို့ငရုတ်သီးတွေရဲ့ဆက်တဲ့ဆက်ပုံချင်းမတူတဲ့အရာသာကိုလည်းမြည်းစားနိုင်ကြပါတယ်။ကိုဘလောက်အဆက်စားနိုင်တယ်လဲဆိုတာကိုသိရဖို့ဘတ်ဖို့မျိုးကငရုတ်စိုက်ထားတဲ့ခြံကိုမဆုမျက်မုံကဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပေးပါမယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘတ်ဖို့ရှာအရက်ကဘတ်ဖို့မျိုးမှာကဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကဘာနေရာစုံကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ခြံမှာငရုတ်သီးတွေအကြောင်းလေ့လာနိုင်မယ့်အစီအစဉ်လည်းလှုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလှုပ်တဲ့ငရုတ်သီးလေ့လာရဲ့အစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြတယ်လို့နိုင်ငံစုံကငရုတ်သီးပင်တွေကိုဘလို့စိုက်ပျိုးတယ်ဆိုတာကိုကိုယ်တိုင်အနိကပ်လေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းတာထိဆက်တယ်လဲဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနိကပ်လေ့လာလို့ရပါတယ်။ငရုတ်သီးဆက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးဆားတဲ့အစီအစဉ်လည်းပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသားမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်။ငရုတ်သီးတွေမှာအဆက်အရသာရှိတယ်ဆိုပေမဲ့ငရုတ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအရသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်သစ်ချပေးထားပါတယ
်
ဆက်တယ်ဆက်တယ်လို့ပြောနေရင်လည်းငရုတ်သီးလက်ချောင်းမှကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါငရုတ်သီးမျိုးစုံအရသာတည်နိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခါနဲ့မှမနည်းလှပါဘူးတချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်ဟိတ်တွေဟန်တွေထားစရာမလိုပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါငရုတ်သီးအချောင်းတော်တော်လေးနားလည်သူလည်းဖြစ်ငရုတ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့ငရုတ်သီးအဆက်ကြောင့်ရှာရောင်ထုံသွားတယ်လို့ဆိုပါတယ
်
ငရုတ်သီးစားရင်ဆက်တယ်ဆိုတာသိရတဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့သူဘလောက်ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်မှာပါတချို့ကတော့ဒီဆက်တဲ့အရသာကိုအကြိုက်တွေးနေပုံရပါတယ်
Basically, we just love chilies. Yeah. In our cooking, most of our cooking.
ကျွန်တော်တို့ကတော့ငရုတ်သီးကြိုက်ကြတဲ့သူတွေလေ။ကျွန်တော်တို့ချက်တဲ့ဟင်းအများစုမှာငရုတ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိသေးဗျ
။ငရုတ်သီးပင်တွေကို2000တခုနှစ်မှာစတင်ရောင်းချခဲ့တဲ့ Edible Ornamentals လုပ်ငန်းဟာအခုတော့နိုင်ငံစုံကိုဖြန့်နေလုပ်ငန်းကြီးဖြစ်နေပါပြီ။အမှားရှိတဲ့ဆိုင်ကြီးတွေအတွက်ငရုတ်ပင်တွေကိုလည်းတည်ထောင်စိုက်ပျိုးပေးနေပါတယ
်။ I don't necessarily want to encourage them to cause themselves pain or anything but I want them to understand and appreciate that they all have different
သူပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူးဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာတာတွေအများကြီးရှိတယ်ဆိုတော့ကိုသဘောပေါက်သိသွားကြစေချင်တာပါအဲ့ဒီချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါရစေလူတွေကလည်းစိတ်ဝင်စားကြပါလေကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကို သူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားခြင်းကြတယ်လေ
။ငရုတ်သီးပြန်ဆိုင်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါ။ဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပြည်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူ
း။ They're easier to grow than tomatoes or tomatoes.
ငရုတ်သီးကခရမ်းကျင်တီထက်တောင်ဆိုက်ရတာလွယ်ပါတယ်။အဓိကကနေရောင်ပါ။ UK မှာနေရသည်ဆိုရင်နေတာရှည်ပြီးတော့နေရောင်ရတဲ့အချိန်က18နာရီလောက်ရှိတော့ငရုတ်သီးပင်ကောင်းကောင်းဆိုက်လို့ရပါတယ်။နေရသည်ခက်စောစောပိုင်းလောက်ဆဆိုက်မယ်ဆိုရင်နေကုန်ချိန်လောက်မှအပင်အကြီးကြီးတွေဖြစ်လာပြီးတော့ငရုတ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
။ Edible ornamentals ငရုတ်ဆိုက်ခြံကငရုတ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible ornamentals ကိုပိုင်တဆိုင်နဲ့ငရုတ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်။စိုက်ပျိုးခြံကိုလာလေ့လာတဲ့အနေနဲ့လည်းဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွဲ့ယူနိုင်ပါတယ်။ COVID ကရောဂါကြောင့်ဖြစ်လာတဲ့အခြေအနေအစ်တွေကိုတော့ငရုတ်စိုက်ခြံလုပ်ငန်းလည်းခံနေရပုံရပါတယ်။
We've been trading for about 20 years now and I must admit 2020 has been
ကျွန်တော်တို့လုပ်ငန်းလုပ်နေတာအနည်း20လောက်ရှိပါပြီအခု2020ကတော့စိန်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပ
ါ COVID ကန့်သတ်ချက်တွေကြောင့်ငရုတ်သီးခြံလေးလာရေးအစီအစဉ်နဲ့လာတို့အရေးအတွက်ကိုအရင်ကထက်အများကြီးလျှော့ချထားရပါတယ်စိုက်ပျိုးခြံမှာငရုတ်သီးတွေကိုကြိုက်သလောက်ခူးယူခွင့်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ်။ဗြိတိန်နိုင်ငံ Bedford မြို့က Edible Ornamentals ငရုတ်ခြံကိုကြိုတင်လက်မှတ်ဝယ်သွားပြီးငရုတ်ပင်တွေကိုလေ့လာခြင်းနဲ့ငရုတ်သီးငရုတ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက် Sterling Pound 38 Pound ပေးရမှာဖြစ်ပါရဲ့ရှင်။ကျွန်မဆွေမြမပါ
။ကမ္ဘာအဆက်ဆုံးဆိုတဲ့ငရုတ်သီးမျိုးတွေကိုမီးစမ်းကြည့်နိုင်တဲ့ဗြိတိန်နိုင်ငံကငရုတ်သီးစိုက်ပျိုးရေးခြံအကြောင်းကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ကမ္ဘာတလွားခီးသွွားအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဖူးမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်မှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကတစ်လှည့်ပြောပြပေးပါရှင်။
ရက်စနဲ့တခြားဆွားရင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ယူကရိန်းမြို့အများပြားရဲ့ပြစ်မှတ်တွေကိုရုရှားတပ်တွေကအင်္ဂါနေ့မှာလေကြောင်းဝါတိုက်ခိုက်ခဲ့ကြပါတယ်။ကီးပြုတ်ကရက်စစ်ဆက်ရုံက၃ချိန်ထိမှန်ခံရတယ်လို့တံပရာယုံဒုတိယကြီးကဲကပြောပါတယ်။အောက်တိုဘာလ၁၀ရက်ကလေးကယူကရိန်းရဲ့ရက်စစ်တပ်ပေးဆက်ရုံ30ရာခိုင်နှုန်းအဖြတ်စီးခံရရပြီးတနိုင်ငံလုံးအကြီးအကျယ်မဲမောင်သွားခဲ့တယ်လို့ယူကရိန်းတံပရာဗိုလိုဒီမာဇယ်လန်စကီကလူမှုစာမျက်နှာ Twitter မှာအင်္ဂါနေ့ကရေးပါတယ်။ပူတင်ဆိုရနဲ့ညှိနှိုင်းဆွေးနွေးဖို့နေရာမရှိတော့ဘူးလို့တံပရာကဆိုပါတယ်။အီရန်ကရုရှားကိုဒရုန်းနဲ့ထောက်ပံ့ကူညီတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ရုရှားကိုအီရန်ကအဝေးတုန်းဒရုန်းယာဉ်တွေထောက်ပံ့ပေးနေတာဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1131ကိုချိုးဖောက်တာဖြစ်တယ်လို့ပြင်သစ်နဲ့ဗြိတိန်မဟာမိတ်တွေကတုံ့တက်ထားတာကိုအမေရိကန်ကလည်းသဘောတူတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗက်ဒန်ပါတယ်ကတတင်းလာတွေကိုတတင်းလာနေကပြောလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ယေစုခုနှစ်ဖျားကြောင်နှစ်နှစ်ဆက်ဆောင်ပွဲတော်ကိုတနင်္ဂနွေနေ့ကစတင်ချင်းပါခဲ့ပြီးဒီကနေ့ဖျားကြောင်ကိုဝန်ကြီးချုပ်ကီရှိဒါအဆိုရဲ့အကြီးအကဲအဖွဲ့ဝင်အီရှိရိုအီဆာဝါဦးဆောင်တဲ့ရှေးဥဆွဲဥတွေပြုတ်လွတ်တော်အမှတ်90လောက်လဲသွားရောက်လက်ပတ်ခဲ့ကြပါတယ်။မြောက်ကိုရီးယားပေါ်အေးအေးပိတ်ဆို့မှုတွေတိုးချက်ချမှတ်တဲ့အနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်ဆန်းသတ်မှုမှာပါဝင်နေတဲ့အဖွဲ့၅ဖွဲ့ရဲ့ပိုင်ဆိုင်မှုတွေကိုဂျပန်နိုင်ငံကထိန်းချုပ်လိုက်တယ်လို့ကြေညာလိုက်ပါတယ်။
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အသံလင့်အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးပါပြီဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့အလိမ္မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dian နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုနားတော်ရရှင်ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းပါပြီးလိုရာဆန္ဒပြကြပါစီရှင
This program has come to you from the Voice of America, Washington.